တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးရဖို့လုပ်ငန်းစဉ်တွေမှာဒေါ်ဆက်စုကြည်ကိုယ်တိုင်ဥဆောင်သွားမယ်ဆိုပေမဲ့ကာလုံးလူခေါ်တဲ့အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့စည်းကြီးကိုအရင်ဆုံးပြုပြင်ပြောင်းလဲနိုင်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်မယ်လို့မြန်မာရေးသုံးသပ်သူတူကပြောဆိုလိုက်ပါတယ်။တချိန်ကတမရိုသားဟောင်းတူလည်းဖြစ်နိုင်ငံရေးကျင်းသားဟောင်းတူလည်းဖြစ်တဲ့ဥမျိုးမြင့်ကိုမှနန္ဒာချန်ကဆက်သွယ်မြင့်မြတ်တဲ့အခါမှာရွေးကောက်ပွဲအနိုင်ရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အစိုးရတရားဖွဲ့စည်းနိုင်ရုံနဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်လာအောင်လုပ်နိုင်ဖို့မှာအခက်အခဲတွေအများကြီးရှိတယ်လို့သူကအခုလိုစဖြေပါတယ်ရှင်
။ကျွန်တော်အမြင်ပြောရရင်တော့ဗျာပြည်တွင်းငြိမ်းချမ်းရေးဆိုတဲ့ကိစ္စကအမျိုးသားလုံခြုံရေးနဲ့ဆိုင်တဲ့ကိစ္စပဲ။အဲ့တော့အမျိုးသားလုံခြုံရေးဆိုင်တဲ့ကိစ္စလို့ပြောရတဲ့နေရာမှာဗမာပြည်မှာအမျိုးသားလုံခြုံရေးကိစ္စကိုဆုံးဖြတ်တဲ့ဥစ္စာကာလုံလို့ခေါ်တဲ့မျိုးသားကာကွယ်ရေးနဲ့လုံခြုံရေးဆိုရဲအဲ့ဒီ12ဦးပါတဲ့အဖွဲ့ကြီးကဆုံးဖြတ်တာ။အဲ့ဒီကာလုံအဖွဲ့12ဦးထဲမှာက6ဦးကကာကွယ်ရေးဦးစီးချုပ်ပဲလူတွေဗျ။အဲ့တော့ NLD ကသူ့အဖွဲ့ကြီးနိုင်ပြီးဆိုရဲအဲ့ဒီကာလုံထဲမှာဆုံးဖြတ်တဲ့နေရာတွေမှာမဲအများစုနဲ့စစ်တပ်ကိုတာစီရဖို့တော့ကို NLD ကဘယ်နှနေရာရမလဲဆိုတော့ပြဿနာရှိတယ်ဗျ။အဲ့တော့အစိုးရဖွဲ့လို့ဖွဲ့လိုက်နိုင်ုံနဲ့ငြိမ်းချမ်း process တွေကိုပေါ့ဗျာ။ကိုယ်စိတ်တိုင်းကြပေါ့တကယ်ဒီလိုငြိမ်းချမ်းဖြစ်လာအောင်လုပ်ဖို့ဆိုတာကတော့အကြက်ကနေနေရှိတယ်ဗျာနောက်တစ်ချက်ကဥပမာပေါ့ဗျာကာလုံတော့မှာပါနေတဲ့လူတွေကျွန်တော်ကအရသားကြီးလည်းပါတယ်စစ်သားကြီးလည်းပါတယ်ပြောကြပြီမဲ့ဒီနေရာမှာကျွန်တော်ကအရသားစစ်သားခွဲတာတက်ပေါ့လူလူဘက်ကလူနဲ့စစ်တပ်ဘက်ကလူဘယ်နှယောက်ပါကြလဲဆိုတော့ကျွန်တော်အဲ့လိုမျိုးခွဲကြည့်တယ်အဲ့တော့ NLD အနေနဲ့ကဒေါ်စန်းစုကြည်အနေနဲ့ NLD အနေနဲ့ကလွတ်လွတ်ကျွတ်ကျွတ်အစိုးရလည်းဖွဲ့ခွင့်ရပြီအခုနောက်လိုနိုင်ငံတော်လုံခြုံရေးဆိုင်ရာကိစ္စလည်းဖြစ်တဲ့ငြိမ်းချမ်းရေးကိစ္စကိုလည်းလုပ်ခွင့်ရပြီဆိုတော့တော့ကျွန်တော်တို့ကကာလုံလို့ခေါ်တဲ့မျိုးသားကာကွယ်ရေးနဲ့လုံယုံရေးအဖွဲ့အစည်းကိုဘယ်လောက်ထိဩဇာတက်ရောက်နိုင်နိုင်မလဲပေါ့ဘယ်လောက်ထိဩဇာလွှမ်းမိုးနိုင်မလဲဆိုတဲ့အခြေအနေပေါ်မှာမူတည်တယ်ဗျအဲ့တော့ကျွန်တော်တို့ကတကယ်လို့ဒေါ်အောင်ဆန်းစုကြည်ကလွတ်လွတ်ကျွတ်ကျွတ်အစိုးရဖွဲ့ခွင်လည်းရပြီဟိုဘက်မှာငြိမ်းချမ်းရေး process မှာလည်းပါတော့မယ်ဆိုလို့ရှိရင်ကစာလုံးလို့ပြောတဲ့မျိုးသားကာကွယ်ရေးနဲ့လုံယုံရေးဆိုတာဟာကြီးကိုအရင်ဆုံးပြုပြင်ကြောင်းလဲဖို့လိုပဲဗျအဲ့လိုယူမပြောင်းလဲနိုင်ပဲနဲ့တော့စစ်တပ်ကိုတိမ့်သွင်းဖို့သုံးဖို့ဖြောင်းပြဖို့သုံးဖို့နားချဖို့ဒီနိုင်ငံ process ထဲမှာပါဝင်လာဖို့ပေါ့ဗျာဘာမှလုပ်မရဘူးလို့ကျွန်တော်ထင်တယ်ဗ
ျငင်းငယ်ရေးလုပ်ငန်းစဉ်တွေကိုလုပ်နေတဲ့တစ်လျှောက်လုံးမှာတစ်ဖက်မှာလည်းငင်းငယ်ရေးဆွေးနွေးတယ်တစ်ဖက်မှာလည်းတိုက်ပွဲတွေဖြစ်တယ်ဒီပုံမှာပြောတော့သမရဦးသိန်းစိန်ကိုတိုင်ကနေမှတိုက်ပွဲတွေရပ်ဖို့ဆိုပြီးတော့ပြောလိုက်တာရှိပါတယ်ဒါပေမဲ့လည်းတမရော်ကသူ့ဟာနဲ့သူဆက်တိုက်နေတာပဲဆိုတော့အနေဒီအစိုးရတက်လာရင်ရောတမရော်ကိုပြောဆိုတဲ့အခါတွေမှာတမရော်ကနားထောင်မှမဟုတ်ဘူးဩဒါညောင်းမှမဟုတ်ဘူးလို့ဆိုလိုတဲ့သဘောလားရှင်
အဲကျွန်တော်ခုနပြောသလိုပေါ့ဗျာဥပမာဒီမိုကရေစီနိုင်ငံတွေမှာလို့ဟိုစစ်တပ်ဒီရတားအစိုးရကိုနာခံရမယ်ဆိုတဲ့အမူတိုင်းပေါ့ဗျာအဲ့ဒီအတိုင်းဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာရှိတယ်ဆိုလို့ရှိရင်တော့ဒါစစ်တပ်ကမဖြစ်မနေနာအောင်နာခံရမှာပဲဗျာအခုကဖြစ်နေတာက2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရကွာကိုစစ်တပ်ဒီလက်ရှိတက်နေတဲ့ဘယ်အစိုးရဖြစ်ဖြစ်ပေါ့ဗျာစစ်တပ်ကမနာခံလို့ရတယ်ဆိုတဲ့အဓိပ္ပာယ်မျိုးရှိနေတယ်ဗျာအဲ့တော့ဆိုလိုတာကဘယ်အစိုးရပဲတက်တယ်တက်ချင်တယ်အစိုးရတက်ပေါ့ဗျာအဲ့တော့၂၀၀၈ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာစစ်တပ်ကလူထုရဲ့ရွေးချယ်တင်မြှောက်ထားတဲ့ဒီမိုကရေစီအစိုးရတရက်ကိုအနာအနာခံရမယ်ဆိုတာမျိုးမပြုတ်ပြင်မပြောင်းလဲနိုင်ပြီးဘုဘက်ဘက်မှာတော့ခင်ဗျဒီပြဿနာတွေဆက်ရှိနေမှာပဲလို့ကျွန်တော်ထင်တယ်ဗ
ျဟုတ်ကဲ့ရှင်နောက်ဆုံးတစ်ခုအနေနဲ့ကတကယ်လို့ထားပါတော့ဒီငြိမ်းချမ်းရေးကိစ္စတွေကိုဆက်ဇဘဝိုင်းမှာထိုင်ကြပြီးပြောကြပြီးဆိုခဲ့ရင်ဒီကတိုက်ပွဲတွေဖြစ်နေတဲ့ကချင်ဘက်မှာကချင်ဒေတာကကြောက်စိမ့်နေမြေဖြစ်တယ်တဘာဝတယံဇာတာတွေဒီဟာကနေပြီးတော့လဲဒီစစ်တပ်ပေါ့နော်စစ်တပ်နဲ့ပတ်သက်တဲ့ခရိုနီတွေပဲဖြစ်ဖြစ်စစ်တပ်ပဲဖြစ်ဖြစ်အကျိုးအမြတ်တွေအများကြီးရနေတာတွေရှိတော့ဒီတယံဇာတာခွဲဝေယူရေးကိစ္စမပါဘဲနဲ့ရောဒီငင်းငင်းရေးဟာဖြစ်နိုင်ပါမလား
တယံဇာတာခွဲဝေယူဆိုတဲ့အပိုင်းမှာကျွန်တော်တို့ကအဲ့ဥစ္စာလဲခွေလျိုးချုပ်ပုံအခြေခံဥပဒေရ NLD ကပြောလာတဲ့ Federal Move ကိုဘယ်လိုကျင့်သုံးလဲပေါ့ဗျာအကျိုးရင်းအာဏာတရားစီရင်အာဏာပေါ့တရားဥပဒေပြုရေးအာဏာအပြည့်အဲ့လိုပြည်နယ်တွေလိုက်ထွက်ကြည့်တဲ့တရားဇာတာတွေဘလို့ခွင့်ဝေကြတယ်ဆိုတာဘာရလဲအခုနောက်တော့သဘောပိုင်းမှာပဲဆွေးနွေးရပါလားကျွန်တော်ထင်တာမဟုတ်ပါဘူးကျွန်တော်ယုံပါတယ်အခုတိုင်းရင်းသားလူမျိုးစုတွေအားလုံးဟာသူတို့ဒေသအသီးသီးမှာထွက်နေတဲ့တရားဇာတာခွင့်ဝေရေးကိစ္စတွေကိုလည်းပဲပြည်တွင်းငြိမ်းချမ်းရေးကိစ္စမှာအရေးပါပါဆွေးနွေးသလိုမျိုးဒေါက်ဆန်းစုကြည်နဲ့ဆွေးနွေးကြပါပါဆွေးနွေးကြတဲ့အခါကျလို့ရှိရင်လည်းပြည်လည်ဖို့အလားအလာတွေလည်းအများကြီးရှိတယ်လို့ကျွန်တော်ယုံကြည်ပါတယ်ဗျ
ဦးမျိုးမြင့်ကိုမှနန္ဒာချန်ကဆက်သွယ်မြင်းမြန်းခဲ့တာဖြစ်ပါတယ်ရှင်